ရခိုင်ပြည်နယ်ကတကြောပြန်ပြည်ပကတွေအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခေါ်ရုံး ICC ကအရေးယူနေအောင်ကုလသမဂ္ဂထွေထွေညီလာခံကတာဝန်ပေးဖို့လူ့ခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းပြောဆိုလိုက်ပါတယ
် And we need to keep continue to insist that there be referrals to the ICC.We need to continue to insist
ICC ကိုတာဝန်ပေးဖို့ဆက်လက်တောင်းဆိုရမှာဖြစ်တယ်လို့ဆိုရတဲ့ရာဇဝတ်မှုရေးကိုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးရေးယူနိုင်မယ်တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆက်လက်တောင်းဆိုသွားမှာဖြစ်တဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယီအယ်ဟူစိန်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမနေ့တုန်းကပဲပြောဆိုလိုက်တာပါလူ့ခွင့်ရေးကောင်စီအနေနဲ့ထရီညီလာခံကိုတောင်းဆိုဖို့နဲ့ထရီညီလာခံအနေနဲ့လည်း ICC ကိုတာဝန်ပေးနိုင်အောင်ကြိုးပမ်းသွားလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကလူညုံရေးကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေးရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူ့ခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကဆွဆွဲနေတာဖြစ်ပါတယ်မြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူ့ခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးလူ့ခွင့်ရေးချိုးဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်တချို့ကိုအရေးယူရတယ်လည်းလုပ်ခဲ့တာပါလူခွင့်ရေးဆိုင်ရာမဟာမင်းကြီးကတော့ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတစ်ပြက်မှုထိဖြစ်နိုင်တဲ့လက္ခဏာတွေတွေ့ရတဲ့အကြောင်းလဲဆွဆွဲထားပါတယ်။မနေ့ကလူခွင့်ရေးကောင်စီနှစ်ပတ်လည်အစည်းအဝေးမှာပဲမြန်မာအစိုးရအဖွဲ့ရုံးဝန်ကြီးဦးတောင်ထွန်းကတော့လူမျိုးတုံးတစ်ပြက်မှုဆွဆွဲချက်တွေအတွက်ရှင်းလင်းပြသတဲ့ထောက်ထားတွေကိုထုတ်ဖော်ပြသဖို့တုံ့ပြန်ပြောဆိုသွားခဲ့ပါတယ်။